ရာထူးကနားယူသွားတဲ့ကာကွယ်ဝန်ကြီးဂျင်မက်ဒစ်နေရာမှာလက်ထောက်ကာကွယ်ဝန်ကြီးပက်ထရစ်ရှန်နဟန်ကိုဇန်နဝါရီလ1ရက်နေ့ကစပြီးယာယီအစားထိုးခန့်အပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းနင်းလူနေမှာကြေညာလိုက်ပါတယ်။ဝန်ကြီးမက်ဒစ်ကတော့ရာထူးကအနားယူတော်မယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့တာပါ။စွမ်းရည်အင်မတန်ပြည့်ဝတဲ့လက်ရှိလက်ထောက်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကိုယာယီကာကွယ်ရေးဝန်ကြီးအဖြစ်ဇန်နဝါရီလ1ရက်2019ခုနှစ်ကစပြီးတာဝန်ထမ်းဆောင်သွားမယ်ဆိုတာကျွန်တော်အနေနဲ့ဝမ်းမြောက်စွာအသိပေးလိုပါတယ်လို့ Twitter လူမှုကွန်ရက်ကတစဉ်သမ္မတထရမ့်ကကြေညာလိုက်တာပါ။ဝန်ကြီးမက်ဒစ်ကသူ့အနေနဲ့ဖေဖော်ဝါရီလကုန်အထိလက်ရှိယာထူးမှာဆက်လက်တာဝန်ထမ်းဆောင်သွားမယ်ကြောင်းသူ့ရဲ့နှုတ်ထွက်စာမှာဖော်ပြထားပေမဲ့သမ္မတထရမ့်ကရှန်နဟန်ကိုယာယီဝန်ကြီးဖြစ်ဇန်နဝါရီ1ရက်နေ့ကစပြီးတာဝန်ထမ်းဆောင်မှုကြေညာလိုက်တာကြောင့်ဝန်ကြီးမက်ဒစ်အနေနဲ့ယာထူးကနေနှစ်လဆောပြီးနှုတ်ထွက်ရတဲ့သဘောတည်ရောက်သွားစေပါတယ်။အရင်က Boeing လေကြောင်းကုမ္ပဏီအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှန်နဟန်ကိုလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်2019ခုနှစ်မှာခန့်အပ်ခဲ့တာပါ။အမေရိကန်စစ်ဌာနချုပ်ပင်နေကွန်ကကန့်ကွက်ထားတဲ့ကြားကပဲစီးရီးယားကအမေရိကန်တပ်ဖွဲ့ဝင်2000ကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းသမ္မတထရမ့်ကကြေညာပြီးနောက်တစ်နေ့မှာယာရုကနှုတ်ထွက်စွာကိုဝန်ကြီးမက်ဒစ်ကသမ္မတထံလူကိုယ်တိုင်သွားပေးခဲ့တာပါ